တော်ရရှိများခင်ဗျာမလရှိရနေထုတ် chinatanya.net online သတင်းစာမှာမြန်မာနိုင်ငံကမြစ်တွေရဲ့ရှေ့ရှိကံကြမ္မာကိုတရုတ်အစိုးရကအဆုံးဖြတ်ပြီးတော့မှလာဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ရက်ဆိုင်ထားတဲ့ဧရာဝတီမြစ်စုံဆယ်စီမံကိန်းပြန်လည်စတင်နိုင်မှုတရုတ်ကပြန်လည်ကြိုးစားလာတဲ့အနေအထားနဲ့2018ခုနှစ်ကုန်ပိုင်းကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာရေရလျှက်စက်ကဏ္ဍသဘာဝပတ်ဝန်းကျင်ဆိုင်ရာမဟာဗျူဟာသုံးသပ်ချက်စာတမ်းအကြောင်းတွေကိုပြည်တွင်းသတင်းတွေကအသာပေးဖော်ပြခဲ့ကြပါတယ်မြန်မာနိုင်ငံအနေနဲ့အနောက်တိုင်းအလှူရှင်နိုင်ငံတွေနဲ့ကမ္ဘာ့ဘဏ်ကကမ္ဘာ့ကထပြုဆောင်ရွက်ပေးမဲ့အကြီးစားရေရလျှက်စက်မဟာဗျူဟာကိုလက်ခံမလားတရုတ်ကိုမြေဆုံဆယ်စီမံကိန်းပြန်ပြီးတော့လွှတ်ခွင့်ပေးမလားရွေးချယ်ရမယ့်အခြေအနေဖြစ်နေပါတယ်တရုတ်နဲ့ချုပ်ဆိုခဲ့တဲ့စာချုပ်ပါအကြောင်းအရာတွေကိုအတိအကျမသိရသေးပေမဲ့မြေဆုံဆယ်အပြင်တန်လွင်မြစ်ပေါ်မှာလည်းအကြီးစားဆယ်တွေတရုတ်ကုမ္ပဏီတွေကတိစောက်ဖို့ရှိတယ်ဆိုတဲ့သတင်းတွေလည်းကြားသိနေရပါတယ်တဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံမှာလူဦးရေ60ရာခိုင်နှုန်းဟာလျှော့စစ်တာအားမရရှိပဲနေထိုင်နေကြရတာပါအစိုးရကတော့2030ပြည့်နှစ်မှာတနိုင်ငံလုံး100ရာခိုင်နှုန်းလျှော့စစ်တာအားရရှိစေရမယ်လို့ကြွေးကြော်ထားပါတယ်အဲ့ဒီအတွက်အကြီးစားရေရလျှော့စစ်စီမံကိန်းတွေလိုအပ်နေုံမှာဖြစ်ပါတယ်တိစောက်နိုင်တဲ့နေရာတွေကလည်းစစ်မဲ့ဖြစ်ပွားနေတဲ့တိုင်းရင်းသားလူမျိုးစုနယ်မြေဒေသတွေမှာရှိနေတာပါတော်လည်းမြစ်ထိသိစားချော်ကြီးအဖွဲ့ဝင်တူကတော့မြစ်တွေတော်တွေတဘာဝအရင်အမြစ်တွေရှိနေသမျှတိုင်ရင်သားတွေရဲ့ရှိရေးပူပင်စရာမရှိပါဘူးဒါပေမဲ့တိုက်ပွဲတွေဖြစ်နေတာကနှစ်ပေါင်း80ကျော်ခဲ့ပါပြီရေလုံးတမန်ဆယ်စီမံကိန်းတွေကလည်းတည်တည်ကြီးကြီးဒေသခံတွေအတွက်အင်မတန်မှဒုက္ခရောက်ရပါတယ်တိုင်ရင်သားဒေသတွေမှာလိုအပ်နေတာကငင်းချင်းချင်းသာဖြစ်ပြီးဆယ်တွေမဟုတ်ပါဘူးလို့ပြောဆိုကြောင်းလည်းဆောင်းမမှာဖော်ပြပါတယ်စစ်တပ်အစိုးရလက်ထက်ကရင်နီပြည်နယ်တော်ရင်မြစ်မှာလောပိတရေရလျှက်စစ်စီမံကိန်းတွေလုပ်ခဲ့စဉ်ကတောင်းတဲ့ချီတဲ့ဒေသခံတွေနေရာရွှေ့ပြောင်းခဲ့ရစစ်တပ်ရဲ့အာဓမ္မခိုင်းစေခံခဲ့ရလူအခွင့်အရေးချိုးဖောက်ခံရတာတွေပေါ်ပေါက်ခဲ့ပါတယ်တဲ့ဒါအပြင်တခြားလူသိမ့်မသိတဲ့အကြီးစားဆယ်စီမံကိန်းတွေလည်းအတန်သိပ်ပြီးတော့မထွက်ဘဲတိဆောက်နေတယ်လို့ဆောင်းပါးကဖော်ပြပါတယ်မီဂါဝတ်1400ထွက်ရှိမဲ့ကွမ်လုံဆယ်နဲ့မီဂါဝတ်1200ထွက်မဲ့နောင်ဖားဆယ်စီမံကိန်းတွေလည်းပြီးစီးသွားပြီလို့သိရပါတယ်တဲ့အဲ့ဒီစီမံကိန်းတွေဟာလက်နက်ကင်ပြိပခါတွေဖြစ်ပေါ်ရာဒေသတွေမှာရှိနေကြတာပါအဲ့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတရုတ်ဝင်အသေးစိတ်ကတော့မသိရသေးဘူးလို့ဆောင်းမကဆိုပါတယ်မြန်မာနိုင်ငံမှာစွန့်ရင်ထုတ်ယူရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းတွေမျိုးစုံရှိနေပါတယ်ဒါပေမဲ့အဲ့ဒါတွေကိုစနစ်တကျလိလဆန်းစစ်ထားတာတွေမရှိသေးပါဘူးငင်းကြေးနဲ့သဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့တိုးတက်ဖွံ့ဖြိုးမှုစီကိုတွားရလမ်းကြောင်းမှာဒေသခံလူထုရဲ့အသံကိုအမြဲပဲနားထောင်ဖို့နံပါတ်1အရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ဆောင်းမကဖော်ပြပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာမလ6ရက်နေ့ထုတ် Bloomberg သတင်းမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ပခပြဿနာအပေါ်အာရှတိုက်ကရင်းနှီးမြှုပ်နှံသူတွေနှစ်ပိုင်းကွဲနေကြတယ်ဆိုတဲ့ဆောင်းမတပုတ်ဖော်ပြခဲ့ပါတယ်နေပြည်တော်မှာကျင်းပခဲ့တဲ့မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမှာပြည်ရင်းပြည်ပကရင်းနှီးမြှုပ်နှံမဲ့သူတွေတက်ရောက်ခဲ့ကြပါတယ်ဆွေးနွေးရမှာရခိုင်ပြည်နယ်ကဒိုဟင်ဂျာပြဿနာနဲ့အမေရိကန်ပြည်ထောင်စုနဲ့ EU တို့ရဲ့မြန်မာပေါ်စီးပွားရေးအရာအရေးယူထားတဲ့ကိစ္စတွေလည်းပါဝင်ခဲ့ပါတယ်။ဒီကိစ္စဆွေးနွေးရတာကတော့အတော်လေးပဲကတိကောက်ဖြစ်စရာပါလို့ပြည်တွင်းရင်းနှီးမြှုပ်နှံသူတဦးကပြောဆိုခဲ့ကြောင်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်ဆံရေးဝန်ကြီးဦးသုံးထွန်းကပြောဆိုပါတယ်တဲ့။အဲ့ဒီဘွဲမှာဝန်ကြီးဦးသုံးထွန်းကရခိုင်အရေးနဲ့ပတ်သက်ပြီးဒီပြဿနာဟာအရင်ကတည်းကကာလကြာရှည်ရှိနေခဲ့တဲ့အလုံးတရာမှရှုပ်ထွေးတဲ့ပြဿနာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့အကြမ်းဖက်ဝါဒကိုလက်သင့်မခံကြောင်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာကိုလက်ညှိုးထိုးဖြစ်တဲ့ဝေဖန်နေမဲ့အစားဒီပြဿနာပြည်လဲအောင်မြန်မာနဲ့အတူကူညီဖြည့်ဆင်းတင်ကြောင်းပြောကြားခဲ့ပါတယ်မြန်မာနဲ့ဆက်ဆံရေးမှာအာရှနဲ့အနောက်နိုင်ငံတွေကြားမတူကွဲပြားကြသလိုရင်းနှီးမြှုပ်နှံမှုမှာလည်း EU နဲ့အမေရိကန်ပြည်ထောင်စုရဲ့2018မတ်လအထိမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုကဒေါ်လာ894သန်းသာရှိခဲ့ပြီးအာရှတဲ့အခြေပြုကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုကတော့ဒေါ်လာ5ဘီလီယံနီးပါးရှိခဲ့ပါတယ်တရင်လုံးလက်ခွင့်ပါဝင်တခြားလူအခွင့်ရေးဆိုင်ရာပြဿနာတွေကလည်းအနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံလူစိတ်ကိုယောပသွားစေတယ်လို့လည်းဆောင်းမမှာဖော်ပြပါကြောင်းအစီအစဉ်ခန့်တင်ပြအပ်ပါတယ်ခင်ဗျာ